Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ23ရက်အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလဖိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဣရတ်မြောက်ပိုင်းက IS စစ်သွေးကြွားတွေပေါ်ပြီးခဲ့တဲ့သတင်းပတ်ကလေးချောင်းတိုက်ခိုက်မှုတွေဘန်ဂါစီအမေရိကန်ကောက်စစ်ဝင်ရုံတိုက်ခိုက်မှုမှာပါဝင်သူလို့တန်တရားရှိတဲ့စစ်သွေးကြွားတို့ကိုချိန်မုံနိုင်ခဲ့တယ်လို့အမေရိကန်ဆိုရကပြောပါတယ်ဒီကနေ့ဝါရှင်တန်မြို့တော်ကအမေရိကန်နဲ့တရုတ်အစ်မအရာရှိတွေရဲ့နှစ်ပတ်လည်ဆွေးနွေးမှုတွေမှာမဟာဗျူဟာမြောက်လုံခြုံရေးနဲ့စီးပွားရေးဆရာကိစ္စရပ်တွေကိုဆွေးနွေးနေကြပါတယ်ပါကစ္စတန်နိုင်ငံမှာတော့အပူလိုင်းကြောင့်သေဆုံးသူက400ကျော်သွားပါပြီ။ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေကတော့နိုင်ငံရေးမူပေါင်းချမှတ်နိုင်ဖို့အတွက်ဆွေးနွေးပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွန့်လွင်ကအခုလိုပြောကြားပါတယ
်။ NGO ပေါ်တဲ့နိုင်ငံလို့ဒီခတ်မှုရပ်ပေးရတာကြောင့်ချုပ်ပြီးလို့ရှိရင်ချုပ်တဲ့နေ့မှစပြီးတော့နှစ်လအတွင်းမူပေါင်းအပြီးရရမယ်။အဲ့လိုမျိုးသူကကမ္ဘာတည်းအဆောရှိတယ်။နလာတဲ့ကြီးဘူးဆိုမပြီးနိုင်ဘူး။အလုံးတဘောတူဖို့ဆိုတာပုံပြီးတ
ော့စစ်တပ်ကပြစ်ခတ်လို့တေဆုံသွားခဲ့တဲ့အလွတ်တရင်ထောက်ကိုပါကြီးရဲ့အမှုနဲ့ပတ်သက်ပြီးစစ်ဆေးနေတဲ့အကြောင်းဒါအပြင်ပြင်သစ်သမ္မတနဲ့ရဲ့အာရှပစိဖိတ်ဒေတာဆိုင်ရာအကြံပေးပုဂ္ဂိုလ်တာဝန်ရှိတွေနဲ့ချင်းတိုးတက်ရေးပါတီတွဲဖက်အတွင်ရေးမူမတ်ချယ်ရီစဟောင်းကတွေ့ဆုံခဲ့တဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးမှာပါ။
အီရတ်နိုင်ငံမြောက်ပိုင်းက IS Islamic စစ်သွေးကြွားတွေအပေါ်ပြီးခဲ့တဲ့သတင်းပတ်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်မှုအတွင်းမှာ2012ခုနှစ်ကလီဗျားနိုင်ငံဘန်ဂါစီအမေရိကန်ကောက်စစ်ဝင်ရုံတိုက်ခိုက်မှုမှာပါဝင်သူလို့တန်တရားရှိတဲ့စစ်သွေးကြွားတဦးကိုချိန်မုံနိုင်ခဲ့တယ်လို့အမေရိကန်ဆိုရကပြောပါရယ်ဘန်ဂါစီကကောက်စစ်ဝင်ရုံတိုက်ခိုက်ခံရမှုအတွင်းသံအမတ်ခရစ်စတိုဖာစတီဗင်စ်အပါအဝင်အမေရိကန်နိုင်ငံသား၄ယောက်သေဆုံးခဲ့တာပါမူဆူးမျိုးမှာဇွန်လ15ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်းမြောက်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေက IS အဖွဲ့နဲ့ဆက်ဆက်နေတဲ့အစိုးရတွေနဲ့နှိစက်သူအလီအဝါနီအယ်လ်ဟာစီကိုချိန်မုံနိုင်ခဲ့တာဖြစ်တယ်လို့အမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးစတီဖန်ဝါရန်ကပြောပါရယ်အယ်ဟာစီဟာဘန်ဂါစီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအလို့ရှိနေသူတဦးဖြစ်တယ်လို့မစ္စတာဝါရန်ကပြောပေမယ့်အယ်ဟာစီရဲ့ပါဝင်ပတ်သက်မှုနဲ့ဒီပတ်သက်တဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးအယ်ဟာစီတေဆုံးမှုကြောင့် IS အဖွဲ့ရဲ့လှုပ်ဆောင်နိုင်မှုစွမ်းအားတွေကိုညှော့ချသွားစေနိုင်တယ်လို့ကြေညာချက်တစ်ခုမှာ Mr. Warren ကပြောထားပါဗျ။ဒီနေ့ဆော်ပိုင်းတို့ကပဲအမေရိကန်နိုင်ငံသားရေးဌာနရဲ့နဲ့ကုလသမဂ္ဂတို့ကလည်းအယ်ဟာစီကိုအကြမ်းဖက်သမားအစဉ်သွင်းထားတာပါ။သူက2011ခုနှစ်ကတူနီရှားမှာရှိတဲ့ Ansar al-Sharia အဖွဲ့တွေကိုဝင်ခဲ့ပြီးတော့နောက်ပိုင်းမှာတူနီရှားကိုလက်နက်တွေခိုးသွင်းခဲ့တဲ့တစ်ချိန်တည်းမှာပဲတိုက်ခိုက်ရေးသမားတွေစုဆောင်းပြီးစီးရီးယားနဲ့တူနီရှားနိုင်ငံတွေဝင်ရောက်နိုင်အောင်ကူညီဆောင်ရွက်ပေးခဲ့တဲ့သူဖြစ်တယ်လို့အမေရိကန်နဲ့ကုလသမဂ္ဂတို့ကပြောဆိုထားတာပါရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနဲ့ဆက်ဆံရမှာစစ်အေးကာလမှာကျင်းသုံးခဲ့တဲ့နီးဗီဟာမျိုးတွေကျင်းသုံးမှာမဟုတ်ပဲယူကရိန်းနိုင်ငံမှာရုရှားရဲ့ကျူးကျော်မှုတွေကိုတံပြန်ဖို့အတွက်စီးရီးယားနီးနဲ့ရောစီးရီးယားနီးနဲ့မသက်ဆိုင်တဲ့နီးတွေကိုပါပေါင်းစပ်အသုံးပြုသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်တချိန်ကဆိုဗီယက်ပြည်ထောင်စုတဲ့အတင်းသွတ်သွင်းခံရတဲ့အက်စတိုနီးယားလက်ဗီးယားနဲ့လစ်သူနီးရီးယားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေနဲ့ဆွေးနွေးဖို့အက်စတိုနီးယားနိုင်ငံကိုဒီကနေ့မထွက်ခွာခင်ဂျာမနီနိုင်ငံဘာလင်မြို့တော်မှာမစ္စတာကာတာကပြောသွားတာဖြစ်ပါတယ်ဥရောပနိုင်ငံတွေအနေနဲ့ရုရှားရဲ့ရန်လိုမှုတွေကိုတုံ့ပြန်ဖို့တစိုက်ဒေသကူညီတဲ့အနေနဲ့မြောက်အတ္တလန္တိတ်စာစစ်စာချုပ်အဖွဲ့ NATO ကအသစ်ဖွဲ့စည်းလိုက်တဲ့ချက်ချင်းထုတ်ပြန်ဆောင်ရွက်ရေးတပ်ဖွဲ့သစ်တွေကိုအမေရိကန်ကနေအထူးတပ်ဖွဲ့တွေထောက်လန်းရေးနဲ့အခြားစစ်ပဆိုင်ရာအကူအညီတွေပေးသွားမယ်လို့မစ္စတာကာတာကဆိုပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့စီအေခ်အခြေအနေစီကိုပြန်သွားဖို့ဆန္ဒမရှိသလိုရုရှားနိုင်ငံနဲ့ပဋိပက္ခအသစ်တွေထပ်ပြီးဖြစ်ပွားဖို့ဆန္ဒမရှိတဲ့အကြောင်းရုရှားနိုင်ငံပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့စီးပွားရေးတံခါးပိတ်ဆို့မှုကလည်းထိရောက်မှုရှိတယ်လို့မစ္စတာကာတာကပြောပါတယ်မကြာခင်ဂျပန်ကပဲဥရောပသမဂ္ဂကရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေနောက်ထပ်6လတက်တန်းတိုးလိုက်တဲ့အပေါ်ရုရှားကတော့အခြေအမြင့်မရှိတဲ့လုပ်ရဖြစ်တယ်လို့ပြစ်တင်ရှုတ်ချထားပါတယ
်အမေရိကန်ပြည်တွင်းစစ်ကာလအတွင်းတရားရက်တည်ကျင်ကြတဲ့ပြည်နယ်တွေသုံးခဲ့တဲ့ Confederate အလံကိုပြည်နယ်မျိုးတော်အစအဦးတွေမှာဖယ်ရှားပစ်ဖို့တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးကတောင်းဆိုလိုက်ပါတယ်ကမ္ဘာအကြီးဆုံးလက်လီအယောင်ဆိုင်ကြီးဖြစ်တဲ့ Walmart ကလည်းသူ့ဆိုင်တွေနဲ့ online ပေါ်ကနေပြီးတော့ဒီအလံရောင်းချတာတွေမလုပ်တော့ဘူးလို့ကြေညာလိုက်ပါတယ်အောက်ချုပ်ရမှု Nikki Haley ကဒီလန်နဲ့ပတ်သက်လို့တင်းင်းလာနေဒီကနေ့ဒီမနေ့တုန်းကသူပြောသွားခဲ့တာကိုပြန်ပြင်ပြီးတော့ဒီလန်ဟာအတိတ်ကိုပြန်လဲဆက်ဆက်ပြီးတဲ့အလန်ဖြစ်ပေမဲ့လို့အနာဂတ်ကိုတော့ကိုစားမဖြစ်ဘူးလို့ပြောပါတယ်လူတော်များများကဒီလန်ဟာအတိတ်ကရက်ဆက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေရဲ့ပြယုံလို့ပြောတာကိုအောက်ချုပ်ရမှု Haley ကနားလဲပါတယ် ဥပဒေပြုလွှတ်တော်အမတ်တွေကဒီအလံကိစ္စကိုမဆွေးနွေးဘူးဆိုရင်သူ့အနေနဲ့ဒါကိုအထူးဥပဒေပြုရေးဆွေးနွေးပွဲတွေမှာပါဝင်လာအောင်တောင်းဆိုသွားမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတောင်ကာရိုလိုင်းနာပြည်နယ်ချားလ်စတန်မြို့ကအာဖရိကနယ်ပွားအမေရိကန်တို့ရဲ့ဖခင်ကြောင့်မှာလူ၉ယောက်တနက်နေ့ပြစ်ဒဏ်ခံခဲ့ရတဲ့ဖြစ်ရပ်အပြီးမှာပဲအငင်းပွားဝယ်ရာဒီအလံနဲ့ပတ်သက်တဲ့လူအများရဲ့တုံ့ပြန်မှုတွေထွက်ပေါ်လာတာပါ။ပြစ်ခတ်သူအဖြစ်တန်ရရှိထားသူဟာဒီလန်ကိုလူဖြူကြီးစိုးမှုလိုလားတဲ့တင်ကြတာတစ်ခုအဖြစ်သုံးခဲ့တဲ့ဒီလူဖြူအမျိုးသားလူငယ်တစ်ယောက်ပါတယ်ပြည်တွင်းစစ်ကာလအတွင်းကျွန်းစနစ်ကိုဆက်ထားလိုကြတဲ့တောင်ပိုင်းပြည်နယ်တွေအတွက်တမိုင်းဝင်အလံဖြစ်တဲ့ Confederate အလံဟာကျွန်းစနစ်နဲ့လူမျိုးရေးခွဲခြားမှုတွေရဲ့ပြယုတ်တစ်ခုဖြစ်နေတာပါ
အစ္စလာမ်ဘာသာဝင်ရဲ့ဘာသာရေးအထွတ်အမြတ်ရမဒန်လစတင်တဲ့အထိမ်းအမှတ်ညစာစာပွဲတစ်ခုကိုတနင်္လာနေ့ညကအမေရိကန်သမ္မတအင်ဂျီတော်မှာသမ္မတဘရက်အိုဘားမားကတည်ခင်းအခမ်းပြီးဘာသာရေးအရာမလူမုံထားဖဲလိုက်တာကိုစန့်ကျင်ပြောဆိုသွားပါတယ်။အစဉ်အလာရတည်ခင်းအခမ်းရဲ့ iftar လို့ခေါ်တဲ့အဲ့ဒီဝါဖြေညစာစာပွဲတက်ရောက်ဖို့မြန်မာနိုင်ငံကလူအခွင့်အရေးလှူရှားသူမတ်ဝူဝေနုကိုလည်းသမ္မတအိုဘားမားကဖိတ်ကြားခဲ့ပါတယ်။တနမန်ဒီလွတ်တော်အမတ်တွေနဲ့အမေရိကန်နိုင်ငံသားမွတ်စလင်တွေအဲ့ဒီညစာစားပွဲကိုတက်ရောက်တာပါဒီဝါဖြေညစာစားပွဲဟာမိမိတို့ယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုးကွယ်ရှိတဲ့ချိုးဖောက်လို့မရတဲ့အခွင့်အရေးအပါအဝင်အမေရိကန်နိုင်ငံသားတွေအဖြစ်အတူတကွစီးနှောင်ထားတဲ့လွတ်လပ်ခွင့်တွေကိုပြန်ပြီးအမှတ်ရစေတယ်လို့မစ္စတာအိုဘားမားကပြောပါတယ်ညစာစားပွဲတက်ရောက်သူတွေကဆမန်သာအီလော့ဖ်အပါအဝင်အမေရိကန်မွတ်စလင်လူငယ်တက်ကြွလှုပ်ရှားသူတွေကိုသမ္မတအိုဘားမားကအတိအမှတ်ပြုပြောဆိုပါတယ်ဆမတာအီလော့ဖ်ဟာမွတ်စလင်အမျိုးသမီးတွေဝတ်တဲ့ခေါင်းစည်းပွားကိုဝတ်ဆင်တာကြောင့်အဝတ်ထည်ဆိုင်တစ်ခုမှအလုံးမရပဲအငင်းပယ်ခံရသူဖြစ်ပါတယ်ဒီကိစ္စကိုသူကတရားလွှတ်တော်ချုပ်မှတက်ရောက်တိုင်ကြားပြီးအနိုင်ရခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတောင်ကယ်ရိုရိုင်းနာပြည်နယ်ချာဆန်မြို့ကအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ခရီးရန်ဖျားချောင်းတစ်ခုမှတနက်နေ့ဝင်ပစ်လို့လူသေဆုံးခဲ့ရတာအပေါင်းဝင်ဘာသာရေးနဲ့ဆက်နွယ်တဲ့အကြမ်းမှုဖြစ်ရပ်တွေကိုသမ္မတအိုဘားမားကပြစ်တင်ရှုတ်ချခဲ့ပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ဝါရှင်တန်ဒီစီမြို့တော်မှာဆက်လက်ကျင်းပနေတဲ့အမေရိကန်နဲ့တရုတ်အစိုးရအစိုးရအရာရှိတွေရဲ့နှစ်ပတ်လည်ဆွေးနွေးမှုမှာဒီတရုတ်အရာရှိတွေနဲ့တိုက်ရိုက်ကြတဲ့ပြောဆိုဆွေးနွေးမှုတွေကိုလုပ်သွားမယ်လို့အမေရိကန်အရာရှိတွေကပြောပါရယ်ဆွေးနွေးမှုတွေအတွင်းမှာတော့အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စတရုတ်ရဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ယာတိဥတုပြောင်းလဲမှုတွေကိုနှစ်နိုင်ငံပူးပေါင်းတွန်းလှန်နေတဲ့ကြိုးပမ်းအားထုတ်မှုစတဲ့အကြောင်းအရာတွေကိုအဓိကဆွေးနွေးကြမှာပါမဟာဗျူဟာမြောက်လုံခြုံရေးဆိုင်ရာဆွေးနွေးမှုအကြောင်းအရာများစွာကိုဆွေးနွေးတာဖြစ်တဲ့ဒီတနင်္လာနေ့တုန်းကစတင်တဲ့ဒီတွေ့ဆုံဆွေးနွေးမှုတွေဟာပုံပွန်လင်းလင်းပြောဆိုကြတဲ့ဆွေးနွေးမှုတွေဖြစ်တယ်လို့အကြီးအကဲနိုင်ငံသားရေးဌာနအရာရှိတူကပြောပါရယ်နှစ်ဖက်စလုံးကစိုးရိမ်မှုရှိတဲ့အခြေခံအကြောင်းအရာတွေပေါ်မှာနှစ်ဖက်အမြင်တွေကိုထဲထဲဝင်ဝင်ဆွေးနွေးနိုင်ခဲ့ပြီးတော့နှစ်နိုင်ငံအကြားယုံကြည်မှုတိုးမြင့်နိုင်ဖို့နဲ့ဆက်ဆက်ရေးတိုးတက်ကောင်းမွန်အောင်ဆက်လက်ဆောင်ရွက်သွားကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့ကြတယ်လို့တရုတ်အစိုးရအရာရှိတွေပြောဆိုတာကိုလည်းတရုတ်အစိုးရပိုင်းစင်ဝါသတင်းဌာနကဖော်ပြပါရယ်ဒီကနေ့မှာတော့အမေရိကန်နဲ့တရုတ်မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာဆွေးနွေးမှုတွေကိုဆက်လက်ဆွေးနွေးကြမှာဖြစ်ပြီးတော့တရုတ်ထုတ်သံတမန်ဝမ်ယန်တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိနှုတ်နဲ့အတူအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗနာရေးဝန်ကြီးဂျေကော့ပ်လူးတို့လည်းတက်ရောက်ကြမှာပါရှင်
။တောင်ကိုရီးယားအစိုးရအတွက်တရှိုးလို့မှုဆိုင်ရာဆွဆွဲချက်တွေနဲ့တောင်ကိုရီးယားနိုင်ငံသားနှစ်ဦးကိုမြောက်ကိုရီးယားကအလို့ကျန်းတဲ့ထောင်ဒဏ်တစ်သက်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ခင်းဂေဂူနဲ့ချွဲချွန်ဂီတို့ကိုအစိုးရကိုဖြုတ်ချဖို့စ조사မှုနဲ့အပြစ်ရှိတယ်လို့ပျုံယမ်းမြို့တော်တရားရုံးကနေဆုံးဖြတ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းမှာခင်လိုပဲအဖမ်းခံရတဲ့ချွေဟာရုတ်တံထုတ်လွှင့်ချက်တွေမှာတွေ့ရတာအရတရားသူကြီးကဆုံးဖြတ်ချက်တဲ့နေတဲ့အချိန်မှာခေါင်းငိုက်ဆိုင်ချပြီးငိုကြွေးနေတဲ့ပုံတွေဖြစ်ပါတယ်ဒီပြစ်မှုပြစ်ဒဏ်ဟာနောက်ဆုံးအတီဖြစ်ပြီးအယူခံဝင်လို့မရတဲ့အကြောင်းအမိမဖော်လို့တဲ့တရားသူကြီးကပြောပါတယ်ပြီးခဲ့တဲ့လာကအမေရိကန် CNN ရုပ်သံဌာနနဲ့တွေ့ဆုံမေးမြန်းခွင့်ပြုခဲ့ပါတယ်အဲ့ဒီမှာသူတို့နှစ်ဦးစလုံးကတောင်ကိုရီးယားအတွက်တရှိုးလုပ်ပေးတယ်ဆိုတာ CNN ကပြောကြားခဲ့ပါတယ
်ဒုတိယကမ္ဘာစစ်အတွင်း သွေးထွက်တန်ယိုမှုအများဆုံးဖြစ်ခဲ့တဲ့အိုကီနာဝါတိုက်ပွဲ290ပြည့်အထိမ်းအမှတ်အခမ်းအနားမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဒီနေ့မိကွန်းပြောနေတော့အော်ဟစ်နောက်ရှက်မှုတွေနဲ့ကြုံခဲ့ရပါတယ်။အိုကီနာဝါကျွန်းမှာအမေရိကန်စစ်စခန်းဖွင့်ခွင့်ပေးထားတဲ့ကိစ္စဒေသခံတွေကြားမကျေနပ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာကိုတုံ့ပြန်တဲ့အနေနဲ့လူလူတွေကမစ္စတာအာဘေမိကွန်းပြောနေတဲ့အချိန်မှာလိန်ပြောနေတာတွေကိုရက်ပါအခုပြန်ထွက်သွားပါဆိုပြီးတော့အော်ဟစ်ကန့်ကွက်ခဲ့ကြတာပါ။လူအထက်ကနေဒီလိုလှောင်ပြောင်ပြောဆိုနေတဲ့ကြားကပဲဝင်ကြီးချုပ်အာဘေကတော့သူ့အနေနဲ့အိုကီနာဝါကျွန်းတိုးတက်ဖွံ့ဖြိုးရေးလှုပ်ဆောင်ဖို့အတွက်မမမမမရက်တည်သွားမယ်လို့ဆိုပါတယ်။အိုကီနာဝါပြည်သူတွေဟာဂျပန်နိုင်ငံရဲ့အမျိုးသားလုံခြုံရေးအတွက်ဖွင့်ထားရတဲ့အမေရိကန်စစ်စခန်းတွေရဲ့ဝင်တုပ်ဝင်ပိုးတံကိုခံနေရတယ်လို့မစ္စတာအာဘေကပြောသွားပါတယ်။အိုကီနာဝါကျွန်းသားအများစုကတော့တောင်ကနန်းရှိတဲ့အမေရိကန်စစ်စခန်းတွေရဲ့ဒီပြုတ်မှုဆက်ဆံပုံတွေလေရင်တွေနဲ့ဆူညံတန်တွေနောက်အန်ဒီယယ်တွေနဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေကြတာပါရှင်။
ပါကစ္စတန်နိုင်ငံတောင်ပိုင်းစင်းပြည်နယ်မှာပြင်းထန်တဲ့အပူလှိုင်းဖြတ်တန်းတာကြောင့်၃ရက်အတွင်းသေဆုံးသူ400ကျော်သွားပြီဖြစ်ပါတယ်။စနေနေ့ကအပူချိန်ဟာ44ဒီဂရီဆယ်စီယပ်အထိရောက်ခဲ့ပြီးတနင်္ဂနွေနေ့ကတော့43ဒီဂရီကိုမဆိုးသလောက်ကျသွားပါတယ်။လျှက်စစ်ဓာတ်ကြိုးတွေထိခိုက်ပျက်စီးပြီးလူသန်း20လောက်နေထိုင်တဲ့ပါကစ္စတန်နိုင်ငံရဲ့စီးပွားရေးအချက်အချာကရာချီမြို့မှာလျှက်စစ်မီးအကြီးအကျယ်ပြတ်တောက်တာတွေဖြစ်ခဲ့ပြီးနောက်ဒေသဆိုင်ရာအာဏာပိုင်တွေအရေးပေါ်အခြေအနေကြေညာထားပါတယ်။အပူချိန်လွန်ကဲမှုကြောင့်ဆက်ဆက်ဖြစ်ပွားတဲ့ဖြားနာမှုတွေနဲ့ဆေးရုံကိုလူရာချီရောက်လာတာကြောင့်ဆရာဝန်နဲ့ဆေးရုံဝန်ထမ်းတွေခွင့်မပြုရပဲအစိုးရအရာရှိတွေကလှုပ်ရှုပ်နေကြပါတယ်။ပါကစ္စတန်နိုင်ငံမှာအခုချိန်ဟာကဘာထွန်းမွတ်စလင်တွေနေထွက်ချိန်အစာမစားပဲဥပုပ်စောက်တဲ့လလည်းဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမခင်ပြထွေးနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးသွားတာပါ VOR ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်ပထမအဆုံးနားဆင်ရမယ့်သတင်းတော့ကတော့တနင်္ဂနွေအတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်တဲ့အခါနိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးခိုင်မာတဲ့နိုင်ငံရေးမူပေါင်းသဘောထားတွေနဲ့ဆွေးနွေးနိုင်ဖို့အတွက်နိုင်ငံရေးမူပေါင်းချမှတ်ရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတိုင်းရင်းသားလက်နက်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်တိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းနဲ့သာပြေလည်အောင်ဖြည့်ရှင်းနိုင်မယ်လို့အများကယုံကြည်နေတဲ့အတွက်အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်အောင်ကြိုးစားနေကြတာပါဒီကနေ့မှာရန်ကုန်မှာကျင်းပတဲ့တိုင်းရင်းသားတွေနိုင်ငံရေးပါတီတွေနောက်ငြိမ်းချမ်းရေးညှိနှိုင်းပေးတဲ့အဖွဲ့အစည်းတွေနဲ့နိုင်ငံရေးမူပေါင်းအလွတ်တဘောဆွေးနွေးပွဲအသေးစိတ်ကိုမဆုမုံကဆက်သွယ်ဆောင်ဆန်းထားပါတယ်ရှင်
နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မောင်မှာတနင်္ဂနွေအပြစ်ခတ်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့မြမအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတာဝန်ရှိရသူတွေကိုယ်တိုင်လက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။ဒီနောက်မှာတနင်္ဂနွေအပြစ်ရက်စာချုပ်အပြီးသက်လက်မှတ်ရေးထိုးနိုင်မှုအရေးနှစ်ဖက်ခေါင်းဆောင်တွေကအကြေအလဲဆွေးနွေးနေကြဆဲဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကလည်းပန်ဆန်းလော်ခီလာစတဲ့တိုင်းရင်းသားညီလာခံတွေကျင်းပပြီးအားလုံးပါဝင်နိုင်တဲ့အပြစ်ရက်စာချုပ်ချုပ်ဆိုနိုင်မှုအရေးအကြိတ်နဲ့ဆွေးနွေးနေကြစေအချိန်ဖြစ်ပါတယ်တနင်္ဂနွေတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအရေးကြီးတဲ့ဒီလိုအချိန်မျိုးမှာအပြစ်ရဲ့စာချုပ်ထိုးပြီးသွားလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အခါမှာခိုင်မာတိကျတဲ့နိုင်ငံရေးမူပေါင်းချမှတ်နိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးပါတီတွေဘက်ကသူတို့ရေးဆွဲထားတဲ့နိုင်ငံရေးမူပေါင်းတွေကတူညီတဲ့မူပေါင်းကိုချမှတ်နိုင်မှုအရေးဆွေးနွေးနေကြတာဖြစ်ပါတယ်စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကဦးဆိုင်ညွန့်လွင်ကတော့နိုင်ငံရေးမူပေါင်းချမှတ်နိုင်မှုအရေးဆွေးနွေးနေကြတဲ့အခြေအနေကိုအခုလိုပြောပြပါတယ
်ဒီနေ့ဆိုရင်ဒီနေ့အဲဒီဟိုတယ်မှာလောက်ပါတယ်UN ဒီတော့တက်ပါလေ။နောက်96 by PPIC ဆိုပြီးတက်ပါလေ။ပြီးတော့ Institute နောက် MPC လည်းပါပါလေ။နောက် MLE ဘက်ကကြာပါပါလေ။ကျွန်တော်တို့အခုနိုင်ငံရေးမူပေါင်းဆွေးနွေးနေနေရလေ။နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းပေါ့နော်။နိုင်ငံရေးဆွေးနွေးပွဲလို့ရှိရင်ဘယ်သူတွေပါမလဲ။ဘယ်လိုမန်ဒိတ်တွေနဲ့ပါမလဲ။ဆွေးနွေးရချတယ်လို့ဆုံးဖြတ်ချက်ချမလဲ။နောက် consensus သွားမလား။ဒီ majority နဲ့ပေါ်မလား။အဲ့လိုမျိုးဆွေးနွေးနေတာပါ။အားလုံးဒီလိုဆုံးသေးဘူး။ NLD ကသူ့သဘောထားတွေထုတ်မပြောသေးဘူး။ USDP ကလည်းသူ့သဘောထားတွေထုတ်မပြောသေးဘူး။အဲ့တော့အခုကအကြမ်းကြီးတဲ့သဘောပဲရှိတယ်။ NCA ပေါ်တဲ့နိုင်ငံလို့တိုက်ခတ်ပြစ်ခတ်မှုရဖဲရေးစာချုပ်ချုပ်ပြီးလို့ရှိရင်ချုပ်တဲ့နေ့မှစပြီးတော့နှစ်လအတွင်းလူပေါင်းအပြီးရမယ်။အဲ့လိုမျိုးသူကသတ်မှတ်ထားတဲ့အချက်ရှိတယ်။နလာတဲ့ရည်ဘူးဆိုမပြီးနိုင်ဘူးအားလုံးသဘောတူဖို့ဆိုတာပို့ပြီးတော့မပြီးနိုင်တဲ့အတွက်ဒါကျူပြီးတော့ဖေးနေရတဲ့သဘောပါ လက်ချာဆိုရင်ကျွန်တော်တို့ကျင်းမြို့ရွယ်နေသွားပါမယ်ကျင်းမြို့မှာ UNFC နဲ့ရွယ်နေတဲ့ဒီ Podium Framework ကိုပဲဆက်ဆွေးနွေးမှာပါ
နိုင်ငံရေးပါတီတွေဘက်ကလည်းတိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစိန်ခေါ်မှုတွေကိုနိုင်ငံရေးနည်းလမ်းနဲ့သာပြည်လည်အောင်ဖြည့်ရှင်းနိုင်မယ်လို့အများကယုံကြည်တဲ့အတွက်အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်မြောက်အောင်ပူးပေါင်းကြိုးပမ်းနေကြတာပါကိုတိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့အတွင်းရေးမှူးဦးနေမင်းကျော်ကနိုင်ငံရေးမူဝါဒချမှတ်နိုင်ရေးအရေးကြီးတဲ့အခန်းကဏ္ဍတွေကိုအခုလိုရှင်းပြပါပါတယ
်ကျွန်တော်တို့ကတော့ဒီလူပေါင်းလေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲမှာကျွန်တော်အကုန်လုံးပါဝင်ရေးပေါ့ပါဝင်ဆိုတာဒီစိတ်ဟိုတာအလုံးပါဝင်ဆိုတာမူတိုင်းရှိပါတယ်အကုန်လုံးကလည်းအဲ့ဒီသဘောပေါ်မှာသူညီကြပါတယ်တကယ်ကျွန်တော်ဒီနိုင်ငံရေးမူပေါင်းချမှတ်ပြီးတော့အဲ့ဒီချမှတ်ထားတဲ့မူပေါင်းတိုင်းသွားမယ်ဆိုလို့ရှင်ကျွန်တော်တို့ကအစုအဖွဲ့အနေနဲ့ဒီအစိုးရတက်မတော်လွှတ်တော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနိုင်ငံရေးပါတီများဒီကျွန်တော်တို့ရက်ဖက်လူဖွဲ့စည်းများတက်သည့်ပြည်ညာချင်းများဟိုလူလူလူလန်းသားအစွာပေါင်းစုံကသူခန္ဓာလိုက်ပေါင်းမှဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုအသေးပင်လေးရှိမှပို့ပြီးတော့လည်းအရာရောက်မယ်ပေါ့ဒီညီလာခံမှာဟိုကျွန်တော်တို့အတိပြုနေမှာလို့ရှင်ဒါဟိုဒါဆိုလက်တွေ့တော့မှကျွန်တော်တို့ကဒါကို relevant attitude နဲ့မှဆိုရှင်တော့ပြဿနာတွေတော့ဒီတဲ့ပို့ပြီးတော့ရောင်းနေသွားပြီးတော့တိုင်းပြည်ကြီးဆောင်ရွက်တွေမှာတော့ပို့ပြီးတော့လောရတာအထင်ကြီးနေရှိမှကျွန်တော်တို့ယူဆပါတယ
်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုသုတေသနလမ်းညွှန်မှုဦးမျိုးရန်အောင်သိန်းကလည်းနိုင်ငံရေးမူပေါင်းချမှတ်နိုင်မှုအရေးအပြည့်အခက်ရစဲရေးစာချုပ်ချုပ်ဆိုဖို့အရေးကြီးတယ်လို့၆ပွင့်ဆိုင်ဆွေးနွေးပွဲရဲ့ရလဒ်တွေကလည်းအဓိကကြပါတယ်ဆိုတာကိုဆွေးနွေးပါတယ
်အလုပ်သဘောဆိုတော့ကျွန်တော်ကဒီ political framework ပေါ့နိုင်ငံရေးမူပေါင်းဆွဲထားတဲ့ပါတီဒီအနေနဲ့အချင်းချင်းအပြန်နဲ့နားလည်မှုရအောင်လို့ဒီနိုင်ငံရဲ့သဘောပါပဲအဲ့တော့နိုင်ငံဆွေးနွေးမူပေါင်းတပတ်တပြီးတော့ခုအစိုးရဟိုလမ်းကြောင်းတွေအများကြီးရှိတာပေါ့ဗျာအဲ့တော့အစိုးရတော်နေတဲ့လမ်းကြောင်းကတော့ NC တနင်္ဂနွေဆိုင်ရာဖြစ်ခဲ့ရစေဒီဘုတ်ဆိုလည်းမထူနဲ့လက်မထူပြီးလို့ရှိရင်နိုင်ငံပေါင်းရေးဆွဲမယ်ပေါ့အဲ့လိုမျိုးသွားကြတာအဲ့တော့နောက်ထပ် knowledge တစ်ခုအကြတော့နိုင်ငံဆွေးနွေးမူပေါင်းဖြစ်ဖို့ကလေပွင့်ဆိုင်တမို၆ပွင့်ဆိုင်ဆွေးနွေးပွဲနေပြီးတော့နိုင်ငံဆွေးနွေးမူပေါင်းတစ်ခု bottom line လာနိုင်ကြီးလည်းရှိတယ်ပေါ့အဲ့တော့ကျွန်တော်ကပုံစံတစ်ခုရှိတယ်
ဒီနေ့ရန်ကုန်မှာကျင်းပခဲ့တဲ့နိုင်ငံရေးမူပေါင်းဆိုင်ရာအလွတ်သဘောဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက NCCD ကိုယ်စားလှယ်တွေမြန်မာညီညွတ်ရေးစင်တာကတာဝန်ရှိတဲ့သူတွေနောက်တိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေအပါအဝင်ပြည်တွင်းညီညွတ်ရေးဖော်ဆောင်နိုင်ရေးဝိုင်းဝန်းဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြသွားတာပါအခုတော့နောက်သတင်းတစ်ပုဒ်အနေနဲ့စစ်တပ်ကပြစ်လို့တေဆုံသွားရတဲ့အလွတ်သတင်း6ကိုပါကြီးဟာသွေးရုပ်သားရုပ်တော်ရေးဆုံးတာမဟုတ်ဘူးလို့တရားရုံးကအမိန့်ချမှတ်သွားပေမယ့်တရားဥပဒေအတိုင်းရှေ့ဆက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုတော့ဘာမှအရေးယူဆောင်ရွက်ပေးခြင်းမရှိဘူးလို့တရားလိုရှင်းနေကပြောပါတယ်။ကိုပါကြီးရဲ့အမှုနဲ့ပတ်သက်ပြီးစစ်တပ်ဘက်ကတပ်တွေတွေကိုဒီကနေ့ပထမဦးဆုံးအကြိမ်တရားရုံးတင်ဆက်ဆဲတာဖြစ်ပါတယ်။အကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးအေးမှာဆက်ပြီးပြောပြပေးပါရှင်။
ပြီးခဲ့တဲ့နှစ်စက်တင်ဘာလကမွန်ပြည်နယ်ကြိုင်မျောမြို့နယ်အတွင်းစစ်တပ်ကတနက်နေ့ပြစ်ခတ်လို့တေဆုံသွားခဲ့ရတဲ့ကိုပါကြီးနဲ့ပတ်သက်လို့ကြိုင်မျောမြို့နယ်တရားရုံးမှာတင်မှုတေခင်အမှုတွေ၉ချိန်မြောက်ရုံးချင်းဖြစ်ဇွန်လ23ရက်နေ့မနေ့ပိုင်းကစပြီးတက်မတော်သားတပ်တွေ12ဦးကိုပထမဆုံးအကြိမ်ဖြစ်စတင်စစ်ဆေးခဲ့ပါတယ်။ကိုပါကြီးတေဆုံခဲ့ရတာဟာဓမ္မတာတိုင်းတေဆုံတာမဟုတ်ဘူးလို့တရားရုံးကလည်းအမိန့်ချမှတ်ခဲ့ကြောင်းကျောင်းလာ23ရက်နေ့တရားခွင်အပြီးမှာကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်
။ဒီနေ့မှစဖြစ်တာ17ရောက်နေရတရင်တက်မ20မိနစ်လောက်အောက်ခံတရင်130ရာ17ရောက်လာထက်တယ်။အဲအဲ့မှာကိုပါကြီးကိုဖြစ်တယ်ဆိုရင်နှစ်ယောက်ပါတယ်။တပန်းနိုင်ရင်ထုံးတယ်ဒီကက်ကျတူအောင်ဆိုတာ။သူတို့အရင်စစ်တပ်ကထုတ်ပြန်ပညာရဲ့အတိုင်းနဲ့ဟိုကြည့်သွားမယ်ပြောတယ်။အဲ့ဒီအချိန်မှာတမတ်လူရဲ့အဲတမတ်လူကြီးရဖြစ်လိုက်ရပါတယ်လို့သူတို့ဟိုဖတ်ဆိုရပေါ့နော်။အားလုံးဖတ်ဆိုပြီးတဲ့အခါကျတော့ဟိုဒီအခဏဆောင်တော့နာရီဘောလောက်ဆောင်ပြည့်ပြောင်းမင်းချလိုက်တယ်ဒီမင်းသမီးတကြီးကဓမ္မတာပိုင်းတရားမဟုတ်ဘူးဒီကျုံတူကြီးရဲ့ပြောကဒီကျုံတူကြီးရဲ့လက်ရောက်မှုကြောင့်တမတ်တန်ရနဲ့ပြေဆုံးတာဟုတ်ပါတယ်ဆိုတာ
အင်္ဂါနေ့မှာတရားရုံးကနေအခုလိုအမိန့်ချမှတ်တာကတော့ဥပဒေကြောင်းအရမျှတမှုရှိပေမဲ့နောက်ဆက်တွဲလုံဆောင်ရမယ့်ကိစ္စတွေကိုအာဏာပိုင်တွေဘက်ကဆောင်ရွက်ပေးတာမရှိတဲ့အတွက်ဥပဒေကြောင်းအရညှဉ်းညွတ်မှုမရှိဘူးဆိုပြီးတရားလိုဘက်ကရှင်းနေဦးကျော်လှစုကပြောပါတယ
်ဟိုတကယ်လည်းအဲ့လိုမိန့်ချမှုဆိုရင်ရဲဘူးကနေပြီးတော့ပြောပြီးပြီးတော့ချက်ချင်းမှုဖို့ဆောင်ရမှာလေဒါပေမဲ့အဲ့လိုဆောင်ရချင်းမျိုးကမရှိသေးဘူးပေါ့နော်တရားရုံးကလည်းဟိုဒီကရှင်းနေပြီဒီကဟိုမတ်တန်တာတို့တိုင်မီမျိုးဆက်လုပ်ရချင်းလုပ်ကြပါလို့ပြောအမှန်တကယ်တော့ကျွန်တော်လုပ်ရမလို့အမှန်တကယ်ဒီလိုအမိန့်ချမှုဆိုတာနဲ့ တခင်ဘယ်ကမှုဖွင့်မယ်မွန်ဆူမီရနဲ့တခင်ကျွန်တော်အင်ဂျင်နီယာလုံးမယ်ဒီမှာမှုဖွင့်လို့ရပြီတော့ဒါဆိုရင်ဒါပြေတော့တက်လို့ပြေတယ်လို့ဒါမေးချလိုက်ပြီဆိုတာနဲ့ဒါအမှုတခင်ဆောင်လို့ရတယ်လက်ရှိချတဲ့မေးကတော့တရားနာတာမရှိဘူးဒါပေမဲ့ရှိစေသွားမယ်လမ်းကြောင်းတော့ဘုတင်လို့ရတာမလို့လို့ဘူးပေါ့အဲ့လိုပဲပြောလို့ရပါတယ်ဟုတ်ကဲ့တကယ်ပုံစံကြောက်ဆိုရင်တော့ဒီလိုတိမ်မှုတခင်ဖြစ်ပြီးတော့ဒီလိုမျိုးအမေးချလိုက်ပြီဆိုတခင်ချင်းရောရင်ဘယ်ကတခင်ရင်းနှီးရမှာသူတို့ပြေလို့လို့တခင်မှုကြောက်ဖြစ်မှာပဲဟိုမှာတကယ်တမ်ပီတေးဆိုလို့အင်ဂျင်နီယာဆက်လို့မှာပေါ့ဆိုင်ကတော့မလို့တော့ဘူးလေဒါတရားရုံးကတော့မှဒါဆက်လို့ပြေပါလေဆိုတော့ပေါ်နေပြီးသွားပြီပဲနှိမ့်ချပြီးသွားပြီနော်
ကိုပါကြီးတည်ဆုံးခဲ့ရတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလူ့အခွင့်အရေးရှုထောင့်ကနေစစ်ဆေးမေးမြန်းပြီးသမရကိုအစီရင်ခံစာတင်ခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာအမှုနဲ့ပတ်သက်လို့နယ်ဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အကြံပြုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လတွေတုန်းကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တမရော်အဥပဒေပုံမှန်87ပြစ်မှုဆိုင်ရာဥပဒေပုံမှန်304လို့နဲ့စစ်ဆေးခဲ့ပြီးတရရသေးလွတ်မိတ်ထမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမှုအရှိတောင်တိုင်းစစ်ဌာနချုပ်ကအတည်ပြုခဲ့တာကိုသိရှိရတယ်ဆိုပြီးလူ့အခွင့်အရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်လို့အရာရှိစစ်တီတွေကိုအရေးယူတာဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြစ်မှုဆိုင်ရာကျင့်သုံးဥပဒေတမရော်အဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့ပြန်ကြားချက်အရသိရှိရကြောင်းလူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါရယ်အခုအခါမှာတော့အရက်ဖက်တရားရုံးကနေတက်မတော်သားတွေကိုတက်တည်အဖြစ်စစ်ဆေးခဲ့ပြီးတေမှုတေကင်းအမှုရဓမ္မတာအတိုင်းတည်ဆုံးတာမဟုတ်ဘူးဆိုပြီးအမိန့်ချခဲ့တာဖြစ်ပါရယ်ရှင
်မအေးအေးမှပြောပြသွားတာပါအခုဆက်ပြီးနောက်သတင်းပုတ်အနေနဲ့တော်ရရှင်တွေနားဆင်ရမှာတော့ပြင်သစ်တမ္မတာဖရန်ဆွာအိုလန်ရဲ့အာရှပစိဖိတ်ဆိုင်ရာအကြံပေးပုဂ္ဂိုလ်အပါအဝင်နိုင်ငံခြားရေးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းအတွက်ဘယ်လိုအထောက်အကူပြုနိုင်မလဲဆိုတာတွေကိုဆွေးနွေးခွင့်ရတယ်လို့ချင်းတိုးတက်ရေးပါတီရဲ့တွဲဖက်အတွင်းရေးမှူးသုံးမာချယ်ရီဇဟောင်းကပြောပါတယ်သူခီးစင်နဲ့ပတ်သက်ပြီးတော့ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားတဲ့အခါသူကအခုလိုစဖြေပါတယ်ရှင်
ပင်တဲ့နိုင်ငံကသူကနိုင်ငံခြားဝန်ကြီးဌာနကနေနှစ်တိုင်းနှစ်တိုင်းဟိုအနာဂတ်ခေါင်းဆောင်ပေါ့နော် future leader ဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံအသီးသီးကလို့တဦးချင်းစီကိုဖိတ်လိုက်ရှိတယ်မြန်မာနိုင်ငံကနေတော့ကျွန်မက၄ယောက်မြောက်ပေါ့နော်သူတို့ကဖိတ်ရချင်းကြောင်းရင်းကတော့ဒီပင်တဲ့နိုင်ငံရဲ့သူတို့ရဲ့အစိုးရစနစ်တွေစစ်ပွဲစနစ်တွေသူတို့ဖိတ်တဲ့လူတွေထဲမှာတချို့လူတွေကကြတော့စစ်ပွဲရေးလောကထဲလူလည်းဖြင်းဖြင်းမယ်ပြီးလို့ရှိရင်နိုင်ငံရေးလောကထဲလူဖြင်းဖြင်းမယ်ဒါမှမဟုတ်ရင် academic ပေါ့နော်ဒီတက်တက်ပညာရှင်တွေလည်းဖြင်းဖြင်းမယ်ပြီးဒီအနုပညာသမားတွေလည်းဖြင်းဖြင်းမယ်အဲ့လိုနိုင်ငံတကာနိုင်ငံမှာလွမှုလာနိုင်တယ်လို့အရေးပါလာမယ်လို့သူတို့ယုံကြည်ထားတဲ့ပုံကိုယ်တွေကိုသူတို့ဆီမှာတပတ် study လုပ်ဖို့အတွက်ပေါ့နော်ဖိတ်လို့ရှိတယ
်ဆိုတော့သူတို့ကဘယ်လိုမျိုးဟိုတင်တန်းနေပေးသလဲခင်ဗျာဥပမာဒီမှာဆိုလို့ရှိရင်မကြသေးခင်ကကျွန်တော်တို့ဖြစ်သွားတာဝိုင်းစီလီဆိုတဲ့ program နဲ့ဒီချစ်တောင်အာရှနိုင်ငံတွေကလူငယ်ကောင်းဆောင်တွေကိုသမ္မတဩဘာမာရွေးထုတ်ပြီးတော့ဒီမြန်မာနိုင်ငံလည်းလူငယ်10ယောက်ပါတယ်ပေါ့နော်သူတို့ကဏ္ဍအသီးသီးနဲ့သူတို့ခေါ်ပြီးတော့ဒီမှာရှိတဲ့အစိုးရလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေသူတို့သက်ဆိုင်ရာဘာသာရပ်အလိုက်သူတို့လေ့လာခွင့်ရကြတယ်အခုမတ်ချယ်ရီသွားတဲ့ပြင်သစ်နိုင်ငံကအစီအစဉ်ကတော့အဲ့လိုမျိုးအလားတရံတူသလားဘလို့ဟာတွေများလေ့လာခွင့်ရပါသလဲ
ဟုတ်ကဲ့ဒီမှာသူတို့ကဒီ program ကိုဆက်ပြီးတော့ကျမကလာဖိတ်တဲ့ချိန်မှာပထမဆုံးသူတို့မိကဘသူတွေနဲ့တွေ့ချင်းလဲကျမစိတ်ဝင်စားတဲ့လူတွေကဘသူလဲဆိုပြီးတော့အရင်ဆုံးမိတယ်ပေါ့နော်ဆိုတော့ကျမကပထမကကြတော့ဒီအစိုးရကိုအကြံပေးနေတဲ့အဖွဲ့အစည်းတွေ institution တွေပုဂ္ဂိုလ်တွေဌာနတွေအဲ့ဒါတွေကိုတွေ့ချင်းတယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေကိုတွေ့ချင်းတယ်ပြီးလို့ရှိရင်ဒီအမျိုးသမီးကျမတန်းတူရဲ့အတွက်လှုပ်ဆောင်နေတဲ့လူတွေပြလို့ရှိရင်အကြံဖက်မှုခံနေရတဲ့လူတွေဒါမှမဟုတ်အဲ့လိုပြဿနာဖြစ်နေတဲ့အမျိုးသမီးလူအုပ်စုတွေကိုဝန်ဆောင်မှုတွေပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေနဲ့တွေ့ချင်တယ်ဆိုပြီးတော့ကျမအဲ့အဖွဲ့သုံးဖွဲ့ပေါ့နော်အမျိုးသားသုံးမျိုးပေါ့သူတို့နဲ့တွေ့ချင်တယ်ဆိုပြီးတော့ကျမပြောတော့သူတို့တွေကအစီအစဉ်ပေးရဆိုတော့ဟိုကျမဒီ15ရက်နေ့ကနေတောက်လျှောက်ဒီ20ရက်နေ့ထိပေါ့နော်အစီအဝေးကတောက်လျှောက်ဟိုတနင်္လာနေ့တနင်္လာသွားနေရတယ်ပေါ့နော်
တွေ့တဲ့အထဲမှာရောဘသူတွေပါပါတယ်ခင်ဗ
ျတွေ့တဲ့အထဲမှာဆိုလို့ရှိရင်နိုင်ငံချင်းဝန်ကြီးဌာနကဌာနတိတိယလူတွေလည်းပါတယ်နိုင်ငံတကာဟိုတူတဖွံ့ဖြိုးဖို့ International Development အဖွဲ့ထဲကလူတွေလည်းပါတယ်ဒီဌာနတိတိမှာမြူသားနဲ့မြူသမီးတန်းတူညီမျှမှုတော့ Gender Equality တန်းတူညီမျှမှုတော့လှုပ်ဆောင်နေတဲ့တွင်းမှုတွေလည်းတွေ့တယ်ပြီးတော့သူတို့ခေါ်နေတဲ့ Junior Women's Minister ပေါ့နော်အဲ့ဌာန မြူသမီးနဲ့ပတ်သက်တဲ့ဝင်ကြီးဌာနကလူတွေနဲ့လည်းတွေ့တယ်။နောက်တစ်ယောက်ကအရေးပါတဲ့အထက်မှာတွေ့တာကပြင်သစ်နိုင်ငံရဲ့လက်ရှိသမ္မတဖိုင်ဇာပေါ့နော်အာရှတဲ့ရဲ့ Pacific ရဲ့ဒီအာဆီယံနဲ့ UND International တချို့ဒီမှာအဓိကတော့အာရှတဲ့တဲ့တဲ့လုံးမှာဟိုသူ့ကိုအကြံပေးနေတဲ့အမျိုးသမီးနဲ့လည်းတွေ့ခဲ့တယ်ပေါ့
ဟုတ်ကဲ့သမ္မတဖရန်ဆွာအော်လိုင်းရဲ့အကြံပေ
းဟုတ်ကဲ့
ဒီမှာမချရီပြင်သစ်နိုင်ငံမသွားခင်အခုလိုမျိုးဒီအဖွဲ၃ဖွဲ့ပေါ့နော်အဓိက area 3ခုနေရာ3ခုကတာဝန်ရှိတဲ့သူတွေအဲ့မှာထဲထဲဝင်လှုပ်ဆောင်နေတဲ့သူတွေတွေ့ကျင်နေဆိုတော့ကိုယ်မှလည်းရွေချက်ရှိမှာပေါ့တပွားဒီလူတွေနဲ့ဘာကြောင့်တွေ့ကျင်နေဆိုတာဆိုတဲ့ခါကျတော့သူတို့နဲ့တွေ့ပြီးတဲ့ခါကျတော့ကိုဘောင်ယူမရှိတော့ကမျှော်မှန်းထားတာနဲ့သူတို့နဲ့တကယ်တကယ်နှစ်ဖူးတွေတွေ့ပြီးစကားပြောကြည့်ရတဲ့အခါမှာဘလို့ကွာခြားမှုရှိလဲကိုလိုကိုဖြစ်စီခြင်းနဲ့ဆန္ဒအတိုင်းပြောဆိုဆွေးနွေးခွင့်ရခဲ့သလားဟိုဘောကျင့်တ်ခဲ့လားတွေ့ရတာ
ဟုတ်ကဲ့အင်မတန်မှကျင့်တ်ပါတယ
်ကိုစော်ဝင်းလိုင်းပြောပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဒါရိုက်လေးလိုင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ဒီကနေ့ည9နာရီမှာဆွေးနွေးမဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာတွေနဲ့ဆွေးနွေးကြမလဲဆိုတာကိုမိတ်ဆက်ပေးပါစီရှင
်သောတာရှင်များရှင်ခရီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလက်ပန်းမှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်။တရားရင်ဆိုင်နေရာဆဲတပိတ်မောက်ចောင်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-329-282-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ဒီကနေ့ည9နာရီမှာဆွေးနွေးမဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်ည9နာရီမတိုင်းခင်အချိန်မီဆက်သွယ်ကြပါရှင်။ဆုံးညနေပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာတင်ပြအချင်းချုပ်ကိုမခင်ပြူထွေးကကြေညာပေးမှာပါရှင
်။အီရန်နိုင်ငံမြောက်ပိုင်းကအစ္စလာမစ်စစ်သွေးကြွတွေအပေါ်ပြီးခဲ့တဲ့သတင်းပတ်လေးကြောင်းထိုးစစ်ဆေးတိုက်ခိုက်မှုအတွင်း2012ခုနှစ်ကလီဗျားနိုင်ငံဘန်ဂါဇီအမေရိကန်ကောက်စစ်ဝင်ရုံးတိုက်ခိုက်မှုမှာပါဝင်တယ်လို့တန်တရားရှိသူစစ်သွေးကြွတဦးချိန်မုံနိုင်ခဲ့တယ်လို့အမေရိကန်အစိုးရကပြောပါရယ်။မိုဆူမြို့မှာဇွန်လ15ရက်နေ့ကလေကြောင်းတိုက်ခိုက်မှုအတွင်းမြောက်အာဖရိကနဲ့ရှေ့လယ်ပိုင်းဒေသတွေက IS အဖွဲ့နဲ့ဆက်ဆက်တဲ့အစွန်းရောက်သူတွေနဲ့နှိစက်သူအလီအဝါနီအယ်ဇာရီကိုချေမှုန်းနိုင်ခဲ့တာဖြစ်တယ်လို့အမေရိကန်ပင်တယ်ဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောပါရရှင်။တခါအမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနဲ့ဆက်ဆံရမှာဆေးခေတ်ကာလမှာကျင့်သုံးခဲ့တဲ့နည်းပြူဟာမျိုးတွေကျင့်သုံးမှာမဟုတ်ဘဲယူကရိန်းနိုင်ငံမှာရုရှားရဲ့ကျူးကျော်မှုတွေကိုတံပြန်ဖို့အတွက်စီးရင်းနီးနဲ့ရောစီးရင်းနီးနဲ့မသက်ဆိုင်တဲ့နီးလန်းတွေကိုပါပေါက်ဆက်အသုံးပြုမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စထရွန်ကာတာကပြောပါရတယ်။တချိန်ကဆိုဗီယက်ပြည်ထောင်စုရဲ့အတင်းသွတ်သွင်းခံခဲ့ရတဲ့အက်စတိုးနီးယား၊လက်ဗီးယား၊လစ်သူအေးနီးယားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့အက်စတိုးနီးယားနိုင်ငံကိုဒီကနေ့မထွက်ခွာခင်ဂျာမနီနိုင်ငံဘာလင်မြို့တော်မှာမစ္စတာကာတာကအဲ့ဒါလိုပြောသွားတာပါ။ဒီကနေ့အင်္ဂါနေ့ဝါရှင်တန်မြို့တော်မှာဆက်လက်ကျင်းပနေတဲ့အမေရိကန်နဲ့တရုတ်အစ်စင်မြင့်အစိုးရအရာရှိတွေရဲ့နှစ်ပတ်လည်တွေ့ဆုံဆွေးနွေးမှုအတွင်းမှာတရုတ်အရာရှိတွေနဲ့တိုက်ရိုက်ကြတဲ့ပြောဆိုဆွေးနွေးမှုတွေလုပ်သွားမယ်လို့အမေရိကန်အရာရှိတွေကပြောပါရယ်။ဆွေးနွေးမှုတွေအတွင်းမှာတော့ Internet Cyber လုံခြုံရေးကိစ္စတရုတ်ရဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ရာသီဥတုပြောင်းလဲလာမှုတွေကိုနှစ်နိုင်ငံပူးပေါင်းတွန့်လှန်နေကြတဲ့ဂျပန်အားထုတ်မှုတွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြမှာပါ။ဒီနေ့နာနေ့ကစတင်တဲ့ဒီတွေ့ဆုံဆွေးနွေးမှုဟာပုံပုံလေးလေးပြောဆိုကြတဲ့ဆွေးနွေးမှုဖြစ်တယ်လို့အမေရိကန်အကြီးအကဲနိုင်ငံကြီးဌာနတာဝန်ရှိသူတို့ကပြောပါရယ်ရှင်။တခါပါကစ္စတန်နိုင်ငံဆင်းပြည်နယ်မှာပြင်းထန်တဲ့အပူလိုင်းကြောင့်မို့လို့၃ရက်အတွင်းမှာသေဆုံးသူ400ကျော်သွားပါပြီရှင်
။တရင်ချင်းချုပ်ကိုမခင်ပြူတွေကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Grill ဖြစ်ပါတယ်။ကျမနောင်လက်ဖိုက်ပါ။ည9နာရီမှာထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.